မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရွေးကောက်ပွဲရလဒ်အကောင့်ထဲပေါ်ရင်ဘာအခက်ခဲအတားအဆီးတွေရှိနိုင်သေးလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။ဥစိုရဲ့2020ထွေထွေရွေးကောက်ပွဲကြီးကျင်းပပြီးခဲ့တာတလားကြော်ပါပြီ။ဒါပေမဲ့လည်းဒီကနေ့ချိန်ထိမြို့နယ်တချို့မှာရွေးကောက်ပွဲကော်မရှင်ကိုဆန္ဒပြတဲ့ဆန္ဒပြပွဲအငယ်လေးတွေကြိုးကြကြိုးကြဖြစ်ပွားနေတာတွေ့နေရပါသေးတယ်။ရွေးကောက်ပွဲမှာအဓိကအတိုက်ခံလို့ဖြစ်နေတဲ့တပ်မတော်ကြောထောင်းတော်ခံပြုပြည်ခံပြိုးပါတီကလည်းရွေးကောက်ပွဲဖြစ်စဉ်ကိုအတိမတ်ပြုတယ်လို့မပြောသေးသလိုရွေးကောက်ပွဲကာလမဲမသမာမှုတွေနဲ့တရားမဲ့ပြုကျင့်မှုတွေကိုဥပဒေလမ်းကြောင်းအရဆုံးခန်းတိုင်ဆောင်ရွက်သွားမယ်လို့တိတ်မကြသေးခင်တုန်းကလုပ်ခဲ့တဲ့နေပြည်တော်ရုံးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါသေးတယ်။မြို့နယ်နေရာကျော်ကရွေးကောက်ပွဲဆိုင်ရာအချက်လက်တွေကိုတောင်းခံခဲ့တဲ့တပ်မတော်ဘက်ကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ညှင်းပယ်ခံရပြီးနောက်မှာသူတို့တောင်းဆိုခဲ့တာဥပဒေအရတောင်းဆိုတာသာဖြစ်တယ်ဆိုပြီးထုတ်ပြန်တာကလွဲလို့နောက်ထပ်တောင်းဆိုမှုအသစ်ထပ်လုပ်တာမတွေ့မမြင်ရတော့ပါဘူး။ဒီကြားထဲအေးရခိုင်လက်နက်ကိုင်အဖွဲ့ဘက်ကရခိုင်ပြည်နယ်မြောက်ပိုင်းမှာနောက်ဆက်တွဲရွေးကောက်ပွဲလုပ်ပေးဖို့တောင်းဆိုတာကိုထောက်ခံတယ်လို့တပ်မတော်ခေါင်းဆောင်တွေဘက်ကပြောဆိုထားတာတွေတော့ရှိနေပါသေးတယ်။ရွေးကောက်ပွဲရလအကောင့်ထဲပုံမှုဘရော့ပြီးဆုံးမလဲအနောက်ရှက်အဟန့်တားရောရှိနိုင်အောင်မလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်ကုရပအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်လက်ရှိပြည်ခိုင်ဖြိုးပါတီရဲ့လုတ်ကင်ဆောင်ရွက်နေပုံကိုနှစ်ပိုင်းခွဲပြီးကြည့်နိုင်ပါတယ်တပိုင်းကတော့ပါတီတာဝန်ရှိသူတွေရဲ့ပြောဆိုနေမှုဖြစ်ပြီးတပိုင်းကတော့ရွေးကောက်ပွဲနောက်ဆက်တွဲနဲ့ပတ်သက်လို့သူတို့ရဲ့တကယ့်လက်တွေ့လုတ်ကင်ဆောင်ရွက်နေပုံဖြစ်ပါတယ်တာဝန်ရှိသူတွေကတော့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်။မတရားပြုကျင့်တာတွေရှိခဲ့တယ်။ဒါကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့ရဲအရေးပိုင်တဲ့အမှု150မှုကိုတိုင်ကျက်ဖွင့်ထားတယ်လို့ပါတီခေါင်းဆောင်ဦးသိန်းထွန်းဦးကသတင်းမီဒီယာတွေကိုပြောပါတယ်။ဒါ့အပြင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC မှာပါပဲတိုင်းခရိုင်မြို့နယ်ရက်ကြီးရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ပြည်ခိုင်ဖြိုးပါတီကနေ UEC ကိုတိုင်ကြားထားတဲ့အမှုပေါင်းလဲ1128မှုရှိတယ်လို့ဆိုပါရယ်ပြည်ခိုင်ဖြိုးရဲ့အဲ့ဒီထောင်ထဲချီတဲ့တိုင်ကြားချက်တွေဟာတကယ်လို့ဆွဆွဲခံရသူတွေကကျူးလွန်နေဆိုတာတွေ့ရှိခဲ့ရင်တော့အဲ့ဒီလူပုဂ္ဂိုလ်တွေကိုပဲတဦးချင်းအရေးယူရတာမျိုးဖြစ်ပြီးရွေးကောက်ပွဲရလဒ်တွေကိုလုံးဝသွားပြီးတက်ရောက်မှုရှိစေမှာမဟုတ်ပါဘူးအဲ့ဒီသတင်းစာရှင်းလင်းပွဲနေ့မှာပဲဦးသိန်းထွန်းကပြည်ခိုင်ပြိုးပါတီအနေနဲ့ရွေးကောက်ပွဲကန့်ကွက်လွှာစုစုပေါင်း90လောက်တင်ဖို့ရှိတယ်လို့ပြောပါတယ်ရွေးကောက်ပွဲပြီးနောက်ငွေကျပ်5သိန်းသွင်းပြီး45ရက်အတွင်းတင်ရတဲ့အဲ့ဒီကန့်ကွက်လွှာဘယ်နှဆောင်တင်သွင်းခဲ့တယ်လဲဆိုတာကိုတော့တိတိကျကျပြောဆိုသွားတာမကြားသေးပါဘူ
းအဲ့ဒီကန့်ကွက်လွှာတွေကိုလက်ရှိကော်မရှင်တွေမကနောက်ကော်မရှင်လက်ထက်အထိပါကြားနာသွားဖို့ရှိပြီးအမှုနိုင်ပါမှနိုင်သလောက်ရွေးကောက်ပွဲရလဒ်ကိုအပြောင်းလဲဖြစ်စေမှာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်တင်လိုက်တဲ့အမှုပေါင်း90ဝန်းကျင်ဒါမှမဟုတ်အများစုကြီးအနိုင်ရသွားတဲ့ဆိုသည့်တိုင်လက်ရှိပြည်တော်စုအစ်စ်လွှတ်တော်တွေအတွက်396နေရာအနိုင်ရထားတဲ့ NLD ပါတီရဲ့သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့အနေအထားကိုတော့ပြောင်းလဲသွားစေနိုင်စွမ်းရှိမှာတော့မဟုတ်ပါဘူးပြည်ခိုင်ပြိုးပါတီအနေနဲ့တစ်ဖက်မှာအခုလိုပြောဆိုမှုတွေလုပ်နေပေမဲ့အခြားတစ်ဖက်မှာတော့သူပါတီရဲ့အနိုင်ရကိုယ်စားလှယ်တွေအားလုံးဥပဒေလှုပ်ထုတ်လို့နည်းရသက်ဆိုင်ရာကော်မရှင်စီမှာရွေးကောက်ပွဲဆိုင်ရာကုန်ကျစရိတ်စည်းရင်းတွေကိုဥပဒေနဲ့အညီတင်ပြပြီးသွားတာတွေ့ရပါတယ်။ဒါဟာပြည်ခံပြိုးကိုယ်စားလှယ်တူးချင်းစီအနေနဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံလိုက်တဲ့သဘောလဲသက်ရောက်စေပါတယ်
။ရွေးကောက်ပွဲကော်မရှင်အပါအဝင်ရလဒ်တွေနဲ့ပတ်သက်လို့ပြည်ခံပြိုးပါတီဘက်ကဘာဆက်လုပ်နိုင်မလဲလေ့လာကြည့်ဖို့လိုပါတယ်။လက်ရှိလွှတ်တော်တက်တန်းမှာတော့လွှတ်တော်တွင်ဘာမှဆက်လုပ်လို့ရတော့မှာမဟုတ်ပါဘူး။အကြောင်းကတော့ဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်စည်းဝေးတွေကျင်းပဖို့ရှိတော့မှာမဟုတ်ပဲပြန်အရွေးမခံရတဲ့အမတ်တွေကိုတော့သူတို့နေထိုင်ရာနေပြည်တော်စီပင်ဧည့်ရိတ်သားအခန်းကပစ္စည်းတွေကိုဒီဇင်ဘာလ18ရက်နေ့ကနေ22ရက်အတွင်းလာရောက်သိမ်းယူကြဖို့ညွှန်ကြားထားပြီးဖြစ်နေလိုပါပဲလက်ရှိလွှတ်တော်ဥက္ကဋ္ဌတွေနဲ့လွှတ်တော်ယုံတာဝန်ရှိသူတွေကတော့ရွေးကောက်ပွဲရလဒ်ထွက်ပေါ်လာတဲ့အမတ်တွေပါဝင်တဲ့တတိယအကြိမ်လွှတ်တော်အစည်းအဝေးတွေကိုလာမယ့်ဖေဖော်ဝါရီလ1ရက်နေ့မှာခေါ်ယူဖို့ပြင်ဆင်နေပါပြီဒီမှာလဲစဉ်းစားစရာရှိလာတာကရွေးကောက်ပွဲနဲ့ရလဒ်ကိုအတိမတ်မပြုသေးတဲ့ပြည်ခိုင်ဖြိုးပါတီနဲ့တက်မတော်ဘက်ကများလွှတ်တော်ကိုသဘိမ့်မှောက်ကြမလားလွှတ်တော်မတက်ပဲနေကြမလားဆိုတဲ့ကိစ္စပါ 2018年8月28日，浙江省会计部查看乌布里宝马第二十七届金马库路发表查瓦的，提督领导席位第一，不他妈内瑞，提督领导席位都都要看实地领导故事来叙述帮乌爷伊，他外交乌爷都要领，原席位他妙的路数查瓦的，席位都要都一转没变，雪山金巴亚马皮皮，二里一千加一诺，都要看实地瑞耶，都蒙得帮等于席位瑞，他妙的路。 宝马卡威马，十里跑下台湾的。这第二件，比方说，绿岛你他过去也预告看，你也可能是超越，但不知道故事里底下超是超越，叔叔帮超越李振尼要希望没？NLD和故事里叔叔帮都会批的，东阳那些第二天，明年几部的东阳的故事超越体，越且看他也那么，别看票价特别毛的批些，但不知道故事里的特别毛的批些，绿岛思维的金巴布，第二位批些不，把克克马西马后包，拉住比都绿岛马哟，牛大绿岛马吧，NLD个，他会叫西尼拉姆，绿岛思维的他们要金巴奶妈底下话的。
大家拿没绿岛的股，别看票价多了高，但不如不价多了高，对面没票，这边冇奶妹，你他们有西拉嘛好包。有个不会龙安人的奶奶，拿没地震嘛，那些东西，有个不会金巴比，李正安也没带个，比方说有个不会搞么些哈，有个不会三亚西营看啥的少，比如说投票吧里面，那些阿里老古，比说往楼里来路，有啥呀吧嘞？哎，那他们不个当初你嘞，也看别人苗白嘛。 老师对一个班的老百姓说那个嘞，老多子的考友，他们俩以为，所以啊，破毕业题，批了人家教，没面对呀，话不。大家有个班老安认为，伢拉刚才破业的哈，那么那他们说的，批破业第一年，第二年，老多子的三点的内嘛，后面面一千千比送多的都不，面对伢来面路，表里在要嘛。